ယောဟန်အခိုင်1အခန်းငယ်14မှာဖော်ပြထားတဲ့အကြောင်းအရာကိုလေ့လာကြပါစို့။ယောဟန်အခိုင်1အခန်းငယ်14မှာအခုလိုဖော်ပြထားပါတယ်။နှုတ်ကပတ်တော်သည်လေလူစားတိအဖြစ်ကိုခံယူ၍ကျေးဇူးတော်နှင့်၎င်းသစ္စာတော်နှင့်၎င်းပြည့်စုံလျက်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ခမဲတော်၌တပါးဒီသောသားတော်ဤဘုံကဲ့သို့သူဤဘုံတော်ကိုငါတို့သည်မြင်ရကြပြီလို့တပည့်တော်ယောဟန်ကခရစ်တော်ရဲ့အကြောင်းကိုသက်သေခံပါတယ်။ဒီကြမ်းကြက်မှာပြောထားတဲ့နှုတ်ကပတ်တော်ဟာယေရှုခရစ်တော်ကိုရည်ညွှန်းတာဖြစ်ပါတယ်။ယေရှုခရစ်တော်ဟာလူစားတိအဖြစ်ကိုခံယူတော်မူတယ်လို့တပည့်တော်ယောဟန်ကကျွန်တော်တို့ကိုပြောပြထားပါတယ်။အရင်အပတ်တွေမှာယောဟန်အခိုင်1အခန်းငယ်1ကနေ73ကျမ်းမှာဖော်ပြထားတဲ့ခရစ်တော်ရဲ့အကြောင်းကိုကျွန်တော်ဝင်ခဲ့ပါတယ်။အဲ့ဒါတွေကိုအတူချုပ်ပြန်ပြောရရင်ယေရှုခရစ်တော်ဟာကဘာမတီမရှိမီခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူသောသုံးပါးတစုဘုရားသခင်မှတားတော်ဘုရားခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူသောဘုရားသခင်ထာဝရဘုရားဖြစ်တော်မူကြောင်းကျွန်တော်ရှင်းပြခဲ့ပါတယ်။သုံးပါးတစုဘုရားသခင်ဆိုသည်မှာကဘာမတီမရှိမီရှိတော်မူသောခမဲတော်ဘုရားသားတော်ဖခင်နဲ့တန့်ရှင်းသောဝိညာဉ်တော်ဖခင်ကိုဆူလိုခြင်းဖြစ်ပါれယေရှုခရစ်တော်ဟာသုံးပါးတစုဖခင်သခင်မှသားတော်ဖခင်ခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူသောထာဝရဖခင်ဖြစ်တော်မူပါれယောဟန်အခိုင်1အခန်းငယ်14မှာခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူသောခရစ်တော်ဟာလူစားတိအဖြစ်ကိုခံယူတော်မူတယ်လို့ဖော်ပြထားပါれလူစားတိအဖြစ်ကိုယေရှုခရစ်ခံယူတော်မူတယ်ဆိုတာဘာကိုဆိုလိုသလဲလူစားတိအဖြစ်ကိုယေရှုခရစ်ခံယူတော်မူတယ်ဆိုတာဖယားစားတိတော်ပြောင်းလဲခြင်းမရှိဘဲလူကဲ့သို့သောအဖြစ်မှာဖွားမြင်ခြင်းကိုခံယူတော်မူကြောင်းဆိုလိုခြင်းဖြစ်ပါတယ်လူစားတိအဖြစ်ကိုခံယူတော်မူသောယေရှုခရစ်တော်ဟာဖယားစားတိတော်နဲ့ပြည့်စုံတော်မူသောဖယားသခင်သားတော်ဖြစ်တော်မူကြောင်းကျွန်တော်တို့ဘယ်လိုသိနိုင်သလဲတပည့်တော်ယောဟန်ရဲ့သက်သေခံချက်အားဖြင့်ကျွန်တော်တို့သိရပါတယ်တပည့်တော်ယောဟန်ကသူနဲ့ကြံတဲ့တပည့်တော်များကိုယ်တိုင်မြင်ရတဲ့ခရစ်တော်ရဲ့ဘုန်းတော်ဟာဖယားသခင်တပါးတည်းသာပိုင်တော်မူသောဘုန်းတော်ဖြစ်နေသောကြောင့်ယေရှုခရစ်ဟာဖယားစားတိတော်နဲ့ပြည့်စုံတော်မူသောဖယားသခင်သားတော်ဖြစ်တော်မူကြောင်းသက်သေခံပါတယ်ယောဟန်နဲ့ကြံတဲ့တပည့်တော်များမြင်ရတဲ့ခရစ်တော်ရဲ့ဘုန်းတော်ဟာဘယ်လိုမျိုးလဲအဲ့ဒါကိုကျွန်တော်တို့နားလည်သဘောပေါက်နိုင်ဖို့ယံဓမ္မဟောင်းကျမ်းကိုခဏလောက်ကြည့်ကြပါစို့ထွတ်မြတ်ကျမ်းအခိုင်33အခန်းငယ်18မှာမောရှေကကိုတော်ဤဘုန်းတော်ကိုအကျွန်ုပ်အားပြတော်မူပါလို့ဘုရားသခင်ထာဝရဘုရားကိုတောင်းလျှောက်ခဲ့ပါတယ်အခန်းငယ်19ကနေ20ကျမ်းမှာထာဝရဘုရားကငါဤကောင်းမွန်ခြင်းရှိသမျှကိုသင့်ရှိ၌ငါလျှောက်သွားစေမည်။ထာဝရဘုရား၏နာမတော်ကိုလည်းသင့်ရှိ၌ငါကြွေးကြော်မည်။ငါသည်ကျေးဇူးပြုလိုသောသူကိုကျေးဇူးပြုမည်။တနာလိုသောသူကိုလည်းတနာမည်။တို့ရာတွင်သင်သည်ငါမျက်နှာကိုမမြင်နိုင်ရာ။ငါမျက်နှာကိုမြင်လျင်အသက်ရှင်ရသောလူတစုံတယောက်မျှမရှိဟု၍၎င်းမောရှေကိုထာဝရဘုရားမိန့်တော်မူပါသည်။ထွတ်မြတ်ကျမ်းအခိုင်33အခန်းငယ်5ကိုကျွန်တော်တို့ဆက်ပြီးတော့ကြည့်ကြမယ်ဆိုရင်ထာဝရဘုရားသည်မိုးတိမ်ဖြင့်ဆင်းသက်၍ထိုအရ၌မောရှေအနားမှရက်လျက်ထာဝရဘုရား၏နာမတော်ကိုကြွေးကြော်တော်မူ၏အခန်းငယ်6နှင့်9ကျမ်းမှာထာဝရဘုရားသည်မောရှေရှေ့၌ကြွသွားတော်မူလျက်ထာဝရဘုရားချစ်သနာခြင်းမေတ္တာဂရုဏာနှင့်ပြည့်စုံ၍စိတ်ရှိခြင်းကျေးဇူးပြုခြင်းသစ္စာဆောင်ခြင်းနဲ့ကြွယ်ဝတော်မူထသောအထောင်အတောင်များသောသူတို့အားတနာခြင်းကျေးဇူးတရားကိုစောင့်တော်မူထသောအတ္တမကျင့်ခြင်းတရားတော်ကိုလွန်ကျူးခြင်းပြစ်မှားခြင်းအပြစ်တို့ကိုဖြေလွတ်တော်လဲအချင်းနှင့်တတ်သက်ဖြေလွတ်တော်မူထသောသားစဉ်မြင့်ဆက်တတရအဆက်စဒုထအဆက်တိုင်အောင်အဘတို့၏အပြစ်ကိုသားတို့၌စပ်ပေးစီရင်တော်မူသောဖခင်သခင်ဟုကျွေးကြော်တော်မူ၏လို့တွေ့ရပါတယ်။မောရှိမြင်ရတဲ့ထာဝရဘုရားရဲ့ဘုန်းတော်ဟာကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းကျယ်အရာဘုရားသခင်ချစ်ခြင်းမေတ္တာတော်၊ဂရုဏာတော်၊စိတ်ရှိခြင်း၊ကျေးဇူးပြုခြင်းနဲ့သစ္စာတော်၊ အပြစ်ကိုဒဏ်ပေးတော်မူခြင်းအပြစ်များကိုတရားသဖြင့်ပြေလွတ်တော်မူခြင်းစတဲ့ဘုရားသခင်ထာဝရဘုရားရဲ့ဇာတိတော်များကိုမောရှိမြင်ခဲ့ရတာဖြစ်ပါတယ်။ဘုရားသခင်ထာဝရဘုရားရဲ့ဇာတိတော်များဟာဘုရားသခင်ထာဝရဘုရားရဲ့ဘုန်းတော်ဖြစ်ပါတယ်။ယောဟန်ကခရစ်တော်ရဲ့ဘုန်းတော်ကိုငါတို့သည်မြင်ရကြပြီလို့ပြောဆိုတဲ့အခါခရစ်တော်ရဲ့ဂျေဇုတော်နဲ့သစ္စာတော်ခရစ်တော်ရဲ့ချစ်ချင်းမြတ်တာတော်ဂယုဏတော်ခရစ်တော်ရဲ့အနန္တတကူတော်အလုံးစုံကိုသိမြင်တော်မူသောခရစ်တော်ရဲ့ဉာဏ်တော်ခရစ်တော်ရဲ့တန်ရှင်းတော်မူခြင်းခရစ်တော်ရဲ့တန်ရှင်းသောအမျက်တော်အပြစ်သားများအပေါ်ခရစ်တော်ရဲ့စိတ်ရှိတော်မူခြင်းသီးခံတော်မူခြင်းအပြစ်ကိုလွတ်တော်မူခြင်းစတဲ့ထွက်မြတ်ခြင်းအခိုင်33နဲ့34မှာဖော်ပြထားတဲ့ဘုရားသခင်ထာဝရဘုရားရဲ့ဇာတိတော်အလုံးကိုခရစ်တော်ရဲ့အသက်တာမှာ3နှစ်ပတ်လုံးသူတို့မြင်ရကြကြောင်းဒါကြောင့်လူသားတိအဖြစ်ကိုခံယူတော်မူသောယေရှုခရစ်တော်ဟာဘုရားသခင်သားတော်ဖြစ်တော်မူကြောင်းခမဲတော်၌တပါတိသောသားတော်ဤဘုန်းကဲ့သို့သူဤဘုန်းတော်ကိုငါတို့သည်မြင်ရကြပြီလို့တပည့်တော်ယောဟန်ကသက်သေခံပါတယ်ကောလောသဲအခိုင်နှင့်အခန်းငယ်6မှာလည်းအခုလိုအတိအလင်းဖော်ပြထားပါတယ်ဘုရားသခင်ဤဇာတိအဖြစ်တော်ဤပြည့်စုံခြင်းအပေါင်းသည်ခရစ်တော်၌ကိုထင်ရှား၍ကျင်းဝတ်တော်မူ၏လို့အတိအလင်းဖော်ပြထားပါတယ်ယေရှုခရစ်တော်ရဲ့ဖခင်ဇာတိတော်ဟာဘယ်တော့မှပြောင်းလဲခြင်းမရှိတဲ့အကြောင်းဟေဘဲအခိုင်း7အခန်းငယ်10မှာအခုလိုအတိအလင်းဖော်ပြထားပါတယ်ယေရှုခရစ်သည်မနေ့ယနေ့နောင်ကာလအစဉ်အမြဲမပြောင်းမလဲနေတော်မူ၏လို့အတိအလင်းဖော်ပြထားပါတယ်ယေရှုခရစ်တော်ဟာဖခင်သခင်ဇာတိတော်နဲ့သာဝဇင်ပြည့်စုံတော်မူသောဘုရားသခင်သားတော်ဖြစ်တော်မူပါれယောဟန်အခိုင်း1အခန်းငယ်14မှာခရစ်တော်ရဲ့ဘုရားဇာတိတော်တွေကတပည့်တော်ယောဟန်ထောက်ပြတဲ့အချက်ကတော့ခရစ်တော်ဟာကျေးဇူးတော်နဲ့၎င်းသစ္စာတော်နဲ့၎င်းပြည့်စုံတော်မူလျက်ရှိကြောင်းသူဤဘုန်းတော်ကိုငါတို့သည်မြင်ရကြပြီလို့တပည့်တော်ယောဟန်ကသက်သေခံပါれခရစ်တော်ရဲ့ကျေးဇူးတော်ဆိုတာအပြစ်သားများအပေါ်ခရစ်တော်ရဲ့ကောင်းမွန်ခြင်းရှိသမျှတို့ကိုဆိုလိုခြင်းဖြစ်ပါတယ်။ကိုကျင့်တရားနဲ့ပတ်သက်လာရင်လူသားတိုင်းဟာဘုရားသခင်ပြဋ္ဌာန်းတော်မူသောစံချိန်ကိုမမီနိုင်တဲ့သူတွေဖြစ်ကြပါတယ်။လူသားတိုင်းအတွက်ဘုရားသခင်ပြဋ္ဌာန်းတော်မူသောကိုကျင့်တရားကတော့ဘုရားသခင်ကဲ့သို့စုံလင်ခြင်းရှိဖို့ဖြစ်ပါတယ်။ဆိုလိုတာကမို့တာတခွန်းမှမပြောရဘူး။မြေအကူချင်းတို့ကိုမကြိမ်စဲရဘူးအမြန်တောသားလည်းမထွက်ရဘူးမိမိတို့အိမ်ထောင်ဘက်မဟုတ်တဲ့သူကိုကိလေသာစိတ်နဲ့ကြည့်ရှုခြင်းမပြုရဘူးစသဖြင့်ဘုရားသခင်ပြည့်ညတ်ထားပါတယ်အဲ့ဒီပြည့်ညတ်တော်တွေတဲကတခုခုကိုမိတ်ဆွေချိုးဖောက်ခဲ့ရင်ဘုရားသခင်ပေးတော်မူမဲ့ပြစ်ဒဏ်ကတော့သာဝရငရေမင်းအိုင်ဖြစ်ပါတယ်လူသားတိုင်းဟာဘုရားသခင်ပြည့်ညတ်တော်ကိုချိုးဖောက်ကြတဲ့အပြစ်သားများဖြစ်ကြပါတယ်ခရစ်တော်ရဲ့ကျေးဇူးတော်မှာတပါအပြစ်ငရဲကနေလွတ်မြောက်မဲ့လူသားတယောက်မှမရှိဘူးယေရှုခရစ်တော်ဟာအပြစ်ရှိတဲ့လူတို့အပေါ်မှာကျေးဇူးတရားနဲ့ပြည့်စုံတော်မူသောဘုရားသခင်သားတော်ဖြစ်တော်မူသောကြောင့်သူ့ကိုနေအမျိုးမျိုးနဲ့စန့်ကျင်ပုံကံတဲ့သူတွေကိုချက်ချင်းဖျက်ဆီးတော်မူမူပဲနောင်တရဖို့လုံလောက်တဲ့အချိန်ကိုပေးတော်မူပြီးအပြစ်ငရဲကနေသူတို့ကိုကယ်တင်ဖို့ကမ်းလှမ်းတော်မူပါတယ်ယေရှုခရစ်တော်ကငါစကားကိုမယုံရင်ငါပြမှုတွေကိုကြည့်ပြော့ငါကိုယုံကြည်ကြပါလို့အပြစ်ရှိတဲ့လူတို့ကိုမိန့်တော်မူတဲ့အကြောင်းတပည့်တော်ယောဟန်ကမိမိကိုယ်တိုင်မြင်ရကြားရတဲ့ခရစ်တော်ရဲ့အကြောင်းကိုယောဟန်ခရစ်ဝင်ကျမ်းအခိုင်း14အခန်းငယ်17မှာရေးသားဖော်ပြထားပါတယ်ယောဟန်အခိုင်း1အခန်းငယ်14မှာဂျေဇုတော်နဲ့သစ္စာတော်ကိုတွဲပြော့ဖော်ပြထားပါတယ်ခရစ်တော်ရဲ့ကျေးဇူးတော်ကိုကျွန်တော်တို့သိနိုင်တဲ့တခုတည်းသောနည်းလမ်းမှာခရစ်တော်ရဲ့သစ္စာတော်ဆိုတဲ့တမန်တရားအပြည့်သာဖြစ်ပါတယ်။တမန်တရားဆိုတာယေရှုခရစ်တော်နဲ့ခရစ်တော်ရဲ့စကားတော်ကိုဆိုလိုခြင်းဖြစ်ပါတယ်။ယေရှုကငါသည်လမ်းခရီးဖြစ်၏တမန်တရားလည်းဖြစ်၏အသက်လည်းဖြစ်၏လို့မိန့်တော်မူကြောင်းယောဟန်အခိုင်း14အခန်းငယ်6မှာကျွန်တော်တို့တွေ့ရပါတယ်။ဒါအပြင်ခရစ်တော်ရဲ့ဒေသနာတော်နောက်တနည်းပြောရရင်ခရစ်တော်ရဲ့စကားတော်ဟာတမန်တရားဖြစ်တယ်လို့ယေရှုခရစ်ကိုယ်တော်တိုင်ကအခုလိုမိန့်တော်မူပါတယ်။သင်တို့သည်ငါဤဒေသနာ၌တည်လျင်ငါတပည့်အမှန်ဖြစ်ကြ၏။တမန်တရားကိုလည်းသိကြသဖြင့် ထိုတရားသည်သင်တို့ကိုလွတ်လိမ့်မည်ဟုယုံကြည်သောယူဒလူတို့အားမိန့်တော်မူ၏လို့ယောဟန်အခန်း၈အခန်းငယ်31ကနေ32ကြားမှာကျွန်တော်တို့တွေ့ရပါတယ်ခရစ်တော်ရဲ့စကားတော်ကိုကျွန်တော်တို့ဘယ်မှာတွေ့နိုင်တယ်လဲဆိုရင်တမန်ကျမ်းစာမှာကျွန်တော်တို့တွေ့နိုင်ပါတယ်ယေရှုခရစ်တော်ကတမန်ကျမ်းစာဟာမိမိအကြောင်းကိုရေးသားထားတဲ့မိမိရဲ့စကားတော်ဖြစ်တဲ့အကြောင်းယောဟန်အခန်းငါအငယ်39မှာအတိအလင်းမိန့်တော်မူပါတယ်ခရစ်တော်ရဲ့အကြောင်းကိုသက်သေခံဖို့ခရစ်တော်ဖခင်ကိုတော်တိုင်းရွေးချယ်တော်မူသောတပည့်တော်ယောဟန်ကသူကိုယ်တိုင်မြင်ရတဲ့ခရစ်တော်ရဲ့ဘုန်းတော်ကိုယောဟန်ခရစ်ဝင်ကျမ်းထဲမှာတန်ရှင်သောဝိညာဉ်တော်ဖခင်ရဲ့တွင်တင်ပြသတော်မူတဲ့အတိုင်းရေးသားထားခြင်းဖြစ်ပါတယ်ယောဟန်အခန်း1အခန်းငယ်14မှာယေရှုခရစ်တော်ဟာကျေးဇူးတော်နဲ့၎င်းသစ္စာတော်နဲ့၎င်းပြည့်စုံတော်မူသောဖခင်သခင်ဖြစ်တော်မူကြောင်းယောဟန်ကသက်သေခံပါတယ်ယောဟန်အခန်း20အခန်းငယ်31မှာတပည့်တော်ယောဟန်ကယေရှုသည်ခရစ်တော်ကြီးဟူသောဖခင်သခင်ဤသားတော်ဖြစ်တော်မူသည်ကိုသင်တို့သည်ယုံကြည်မိအကြောင်းထိုသို့ယုံ၍နာမတော်အဖျင်အသက်ကိုရမည်အကြောင်းအေးမြလောက်ရေးထားလျက်ရှိသည်လို့ပြောပြထားပါတယ်နာမတော်အဖျင်ဆိုတာမိမိအကြောင်းယေရှုခရစ်တော်ရဲ့သက်သေခံတော်မူချက်အတိုင်းယုံကြည်လက်ခံခြင်းဖြစ်ပါတယ်ယောဟန်အခန်း1အခန်းငယ်14မှာတပည့်တော်ယောဟန်အဖျင်မိမိအကြောင်းယေရှုခရစ်တော်ရဲ့သက်သေခံတော်မူချက်မှာယေရှုခရစ်တော်ဟာကျေးဇူးတော်နဲ့၎င်းသစ္စာတော်နဲ့၎င်းပြည့်စုံတော်မူသောဖခင်သခင်သားတော်အပြစ်ရှိသောသူတို့အပေါ်မှာကျေးဇူးတရားနဲ့ပြည့်စုံတော်မူသောဖခင်အပြစ်မှနောင်တရပြီးအပြစ်ငရဲကနေကယ်တင်ဖို့တောင်းလျှောက်သောသူတိုင်းကိုကယ်တင်တော်မူသောဖခင်သခင်ဖြစ်တော်မူကြောင်းသက်သေခံပါれယေရှုခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါယုံကြည်လက်ခံရင်ဂတိတော်အတိုင်းအပြစ်ငရဲကနေကယ်တင်တော်မူမှာဖြစ်ပါれဆိုတဲ့ခရစ်တော်ရဲ့ကယ်တင်တော်မူခြင်းတည်ငောင်းကိုဝေငှလိုက်ရပါれခမညာနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ